မြန်မာအရေးနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာအီဘရာဟင်ကမာရီဟာမြန်မာနိုင်ငံကိုတွားရောက်ခွင့်ရရှိရေးအတွက်မြန်မာအာဏာပိုင်တွေနဲ့ဆက်သွယ်ညှိနှိုင်းနေတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်ကအစိုးဆုံးတွေအတက်ပြင်ဆင်ထားဖို့ပြောကြားချက်ကိုရောမစ္စတာကမာရီကဘယ်လိုအထိပ္ပယ်ဖွင့်ဆိုပါသလဲ။ VOA ဝိုင်းတော်သူဒေါ်လှလတ်တန်းမစ္စတာကမာရီနဲ့တီးတန့်တွေ့ဆုံမေးမြန်းချက်ကိုနားဆင်ကြပါရှင်။
အိန္ဒိယဆိုရမြန်မာဒီမိုကရေစီရေးအတွက်ထိထိရရဘယ်လိုများလုပ်ပေးနိုင်မယ်ထင်ပါလဲမစ္စတာကမာရီ
Well I met with the foreign secretary ambassador Menon and with the vice president his excellency Mr. Hamid Ansari
ကျွန်တော်ဟာနိုင်ငံခြားရေးအတွင်းဝန်ဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးစားတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ပြီးပါပြီကျွန်တော်အရင်ကတည်းကပို့ပြီးအတက်မိပါတယ်ဒီတစ်ခါမှာကလသမကအတွင်းမှုချုပ်ကိုစားကျွန်တော်နဲ့ပါဝင်ဆောင်ရွက်ဖို့သူတို့ကတာဝန်ယူကြပါတယ်ကျွန်တော်ရဲ့ပထမခရီးစဉ်အတွင်းမြန်မာအစိုးရနဲ့ဆွေးနွေးခဲ့တဲ့အဖမ်းအစည်းတွေရပ်တန့်ရေးဖွဲ့စည်းပုံမရေးဆွဲခင်ပဲပေါင်းစုံပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ကိစ္စတခါဆင်းရဲနွမ်းပါမှုရောပါရေးဆောင်ရွက်ဖို့စတဲ့ကိစ္စတွေကိုကျွန်တော်ပြန်သွားတဲ့အခါဆက်ပြီးလုပ်ရပါလိမ့်မယ်ဒီကိစ္စတွေကိုအိန္ဒိယအစိုးရဘက်ကသဘောတူထောက်ခံပါတယ်
မစ္စတာကမာရီယာတရုတ်ပြည်ကိုလည်းသွားအောင်မယ်ဆိုတော့တရုတ်ရဲ့အလားအလာကဘယ်လိုရှိပါလဲရှင
် as a major neighbor just like India we also think ASEAN countries have a role to play and I'll be going to Beijing
အိန္ဒိယလိုပဲမြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံကြီးတစ်ခုဖြစ်တဲ့အတွက်တရုတ်ဟာအရေးကြီးပါတယ်ကျွန်တော်မကြခင်ပဲဘီဂျင်းကိုသွားရောက်မှာဖြစ်ပါတယ်။ယခင်ထားရှိတဲ့အဆင့်မြင့်ဆွေးနွေးမှုတွေကိုဆက်လက်ပြီးလုပ်ကိုင်မှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကလသမဂ္ဂအထွေထွေအတွင်းမှုချုပ်ရဲ့ကမကထပြုဆောင်ရွက်ချက်ဟာသိသာမြင်သာတဲ့တိုးတက်မှုရှိလာအောင်နိုင်ငံအားလုံးရဲ့ပံ့ပိုးမှုရရှိအောင်ဆောင်ရွက်ရမှာဖြစ်ပါတယ
်။ပထမတစ်ခါတော့မစ္စတာကမာရီမြန်မာပြည်ကိုသွားနိုင်မှုအတွက်ဒီတရုတ်အစိုးရကနေပြီးကူညီဆောင်ရွက်ပေးခဲ့တာတွေ့ရပါတယ်။ဒီတစ်ခါမစ္စတာကမာရီရဲ့မြန်မာခီးစဉ်အတွက်တရုတ်ရဲ့အကူအညီကိုရလိမ့်မယ်လို့များတွက်မိပါလားရှင
့် Well I think the conversations are going on including directly between me and the authorities in Myanmar and I'm awaiting the response to my communication.
ဒါကြောင့်မြန်မာအန်တဘိုင်းတွေနဲ့ကျွန်တော်တို့ဒီကိစ္စကိုတိုက်ရိုက်ဆွေးနွေးနေပါတယ်။ကျွန်တော်ကသူတို့ရဲ့ပြန်ကြားချက်ကိုစောင့်နေပါတယ်။သူတို့အလေးအနက်စဉ်းစားမယ်လို့လည်းကျွန်တော်ယူဆနေပါတယ်။ဒါပေမဲ့ကျွန်တော်ကတော့အဖြေရချင်တဲ့စိတ်နည်းနည်းစောနေတာပေါ့ခင်ဗျာ။ကျွန်တော်တို့ကတော့အချိန်ကိုလည်းထက်တွက်ပါတယ်။ဖြစ်စဉ်တစ်ခုလုံးအချိန်ကိုက်ဖြစ်သွားပြီးထိရောက်တဲ့ရလတ်ပေါ်ထွက်ဖို့လိုအပ်ပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့ဖြစ်နိုင်သမျှအမြန်ဆုံးတွားရောက်ခြင်းပါတယ်။
ဂျွန်ဆန်ဆူဂျီကသူမရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလူကြီးတွေနဲ့တွေ့ခွင့်ရခဲ့ပြီးတော့စစ်ဆိုးရရဲ့ဆက်ဆံရေးဝန်ကြီးဦးအောင်ကြီးနဲ့လည်းတွေ့ခွင့်ရခဲ့ပါတယ်။တွေ့ဆုံဆွေးနွေးမှုအတွက်အချိန်စရာတတ်မှတ်ချက်မရှိအောင်စိတ်ပြတ်မိတယ်။ဦးအောင်ကြီးနဲ့တွေ့ရတာကိုကြည့်ပြီးတော့လည်းဒီပြည်သူလူထုကိုလွှဲမားတဲ့မျှော်လင့်ချက်တွေမပေးချင်ဘူးလို့လည်းဂျွန်ဆန်ဆူဂျီကပြောတယ်ဆိုတဲ့အကြောင်း NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက VOE ကိုပြောပြခဲ့ပါတယ်။ဒီတော့မစ္စတာကမာရီကဒီတွေ့ဆုံမှုကိုအပြုသဘောဆောင်တဲ့တိုးတက်မှုတွေလို့ဆိုခဲ့လေတော့ဒေါ်ဆန်းစုကြည်ရဲ့ပြောကြားချက်တွေကတော့မှန်မှန်ဦးလားရှင
် Well I fully said this meetings are the beginnings of process but it's now time that it moves to the next level which is really to address substantive issues I haven't seen the full report of or read out of the communications really the full of the dialogue between
ကျွန်တော်အများရန်ပြောခဲ့တာကဒါရီဟာကနူးအခြေအနေဖြစ်တယ်ဆိုတဲ့အချက်ပါအခုတော့ကြက်ပြန့်တဲ့ပြဿနာတွေကိုဖြေရှင်းဖို့ဆွေးနွေးရမယ့်အချိန်ကိုရောက်လာပါပြီဒေါ်အောင်ဆန်းစုကြည်နဲ့ဝန်ကြီးဦးအောင်ကြည်တို့အကြဆွေးနွေးချက်အပြည့်စုံကိုတော့ကျွန်တော်မဖတ်ရမကြားရသေးပါဘူးဒါကြောင့်အတိအကျမသိရပဲဝေဖန်ပြောကြဖို့အင်မတန်ခက်ပါတယ်ဒါပေမဲ့ကျွန်တော်ကခင်ဗျားတို့ရဲ့သတင်းအချက်အလက်တွေမတိကျဘူးလို့ဆိုလိုတာတော့မဟုတ်ပါဘူးဒါဟာတဆင့်သတင်းတွေဖြစ်ပါတယ်ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ရဲ့တာဝန်အရဆိုရင်တိုက်ရိုက်ရရှိတဲ့သတင်းအချက်အလက်တွေကိုလိုအပ်ပါတယ်အခုဆွေးနွေးမှုတွေဟာကနူးညှိနှိုင်းမှုဖြစ်ပြီးတကယ်ပြဿနာကိုထိထိရောက်ရောက်ဆွေးနွေးညှိနှိုင်းဖို့အတွက်ကုလသမဂ္ဂဘက်ကဒီဆွေးနွေးမှုအတွက်ကမကထလုပ်ပြီးဆောင်ရွက်ပေးဖို့ပဲဖြစ်ပါတယ
်ဆွေးနွေးမှုနဲ့ပတ်သက်ပြီးတော့တိုက်ရိုက်ရတဲ့သတင်းအချက်အလက်တွေလိုအပ်တယ်ဆိုတော့ဂျပန်ကအဆိုပြုသလိုများအဲ့ဒီမှာကုလသမဂ္ဂကိုယ်စားလှယ်တယောက်ဒါမှမဟုတ်ရုံးအဖွဲ့တစ်ခုထားရှိဖို့ဆိုတာကောဖြစ်နိုင်တဲ့အနေအထားမှာရှိပါလားရှင
် Yes we think it would be useful but just at least an extension of my office you know in other words somebody who is reporting to me and is stands ready just to be able to obtain you know official communication official information and through whom we can transmit messages and also prepare between my visit prepare for the next visit and
ta ha a chu si nai de season ma da ba mai chin lo jin na a chin no wo da song tia wa thadin pu re so ra tha chin no jung gu a ri ma di a chain to bi phwin lit pe tha bo lu la ba de a ri yung ga ta sin chin lo wa a che let lue ya yu mae pyo sia si da wo a ri yung ga ta sin pyo mae ကျွန်တော်ခီးစဉ်တွေတစ်ခုနဲ့တစ်ခုအကြအဆက်အသွယ်လုပ်မယ်စီစဉ်မယ်အဲ့ဒီကတစ်ဆင့်တစ်ဖက်နဲ့တစ်ဖက်ဆက်သွယ်ကြမယ်အဲ့ဒါမျိုးကိုမြန်မာနိုင်ငံအတွင်းကဆောင်ရွက်ပေးဖို့လိုလားပါတယ
်ဒေါက်ဆန်းစုကြည်ကမြန်မာပြည်သူတွေအတွက်ပြောလိုက်တဲ့အထက်မှာအကောင်းဆုံးကိုမျှော်လင့်ထားပေမယ့်အဆိုးဆုံးအတွက်ပြင်ဆင်ထားကြဆိုတာလည်းပါဝင်ပါတယ်ဒီစကားကိုမစ္စတာကမာရီဘယ်လိုများအသေးပဲဖွင့်ချင်ပါလဲရှင
့် Once again I don't have the full transcript of that but I from what I'm also hearing thatShe was referring to, was quoting her late father, who in the struggle against
the ဖြစ်လာသမျှကိုရင်ဆိုင်ဖို့လည်းလိုအပ်တယ်ဆိုတာမျိုးပြောခဲ့တာဖြစ်ပါတယ်။အခုလည်းပဲဒေါအောင်ဆန်းစုကြည်ကဒီသဘောမျိုးပြောတာထင်ပါတယ်
။ဟုတ်ကဲ့မစ္စတာကမာရီဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်ကိုပဲပြန်ကောက်ပြရစီရှင်။မြမအနာပိုင်းတွေဟာအပြောပဲရှိပြီးတော့အလုံးမရှိဘူး။1990ပြည့်ရွေးကောက်ပွဲရလဒ်ကိုမလိုက်နိုင်ဘူး။ကုလသမဂ္ဂကိုပြောတော့ဖန်စီတွေရက်တန့်လိုက်ပါပြီလို့ဆိုတဲ့လက်တွေ့မှာတော့မရက်ဘူး။ပြီးတော့မစ္စတာကမာရီကိုလည်းထက်ခါတလေလေပါဇက်ကနေဖိတ်ပေးမယ်တကယ်တမ်းကျတော့ April ကျမှလာခွင့်ပေးမယ်ဆိုတာဒါနဲ့ပတ်သက်ပြီးတော့ဗာများပြောချင်ပါလဲရှင့
် No that we have to be persistent we have to keep on the key messages which is that the goals that we all share which is the peace
မဟုတ်ပါဘူးကျွန်တော်တို့ဟာစိတ်ရှည်ရမယ်ဇွဲကောင်းရမယ်အဓိကကြားတဲ့ကျွန်တော်တို့အားလုံးလိုလားတဲ့ပန်းနိုင်ဖြစ်တဲ့ငြိမ်းချမ်းသောကြွယ်ဝသောဒီမိုကရေစီထွန်းကားသောမြန်မာပြည်ဖြစ်ဖို့အရေးလူအခွင့်အရေးကိုအပြည့်အဝလေးစားလိုက်နာတဲ့နိုင်ငံဖြစ်လာရေးကိုသာကျွန်တော်တို့ကဒါစိုက်လိုက်မှတ်တပ်သတိပြုနေရမှာဖြစ်ပါတယ်တွန်းအားပေးရပါလိမ့်မယ်မြန်မာအစိုးရပါဝင်ဆောင်ရွက်လာအောင်လုပ်နေရမှာသာဖြစ်ပါတယ
်ဟုတ်ကဲ့တခုမေးချင်ပါသေးရဲ့ရှင်ဟို88မျိုးဆက်ကျောင်းသားကောင်းဆောင်တွေကိုစစ်ဆိုးရကဖမ်းထားပြီးတော့အခုဆက်ပြီးတော့ထောင်ချဖို့လုပ်နေပါတယ်ဒါရီကိုရောမစ္စတာကမာရီသိပါရဲ့လားရှင
် Yeah well I've made my concern known and that anythingthat really undermines the prospects of national reconciliation
ကျွန်တော်ကစွန့်ရင်မကင်းချောင်လူသိရှင်များပြောကြပြီးဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမျိုးသားပြန်လည်သစ်မြရေးဖြစ်စဉ်ကိုအဟံတားပြုနောက်ဆုတ်စေမဲ့ကိစ္စမှန်သမျှကိုရှောင်ရှားရမှာဖြစ်ပါတယ်ဒါဟာကျွန်တော်ရဲ့ထားဝစဉ်ယက်တီချက်ပါပဲနိုင်ငံသမားတွေအားလုံးအထူးသဖြင့်ဒေါအောင်ဆန်းစုကြည်ကိုလှုပ်ပေးဖို့အရေးကြီးပါတယ်သူဟာတွစ်ဆုံဆွေးနွေးဘက်အဖြစ်ယက်တီနေရမှာဖြစ်ပါတယ်
ဒေါ်လာလာတန်မစ္စတာဂမ်မာရီနဲ့တီးတန့်ဆက်သွယ်မေးမြန်းထားတာကိုဦးကျော်စံတာနဲ့မတ်အီးတနာကျော်တို့ကတင်ဆက်ပေးခဲ့တာပါရှင်